ကျွန်တော်တို့မိသားစုဩစတြေးလျရောက်ရောက်ချင်းကျွန်တော်တို့ case manager က center link မှာ medical card လုပ်ဖို့အစီအစဉ်ပေးခဲ့ပါတယ်။ medical card ရှိခြင်းအပြင်ပိုက်ဆံပေးစရာမလိုပဲကျန်းမာရေးစစ်ဆေးနိုင်ပါတယ်။ကျွန်တော်တို့ case manager ကကျွန်တော်တို့မိသားစုကိုကျန်းမာရေးစစ်ဆေးရန်နဲ့ကာကွယ်ဆေးထိုးရန်ကျန်းမာရေးအရာရှိတဦးနဲ့ရက်ချင်းလုပ်ပေးပါတယ်။အဖဲကြောင့်ဆိုသောဩစတြေးလျနိုင်ငံတွင်အစိုးရထောက်ပံ့ကြေးငွေရရန်အတွက်ဥပမာ Family Tax Benefit နဲ့ကလေးများကျောင်းအပ်ရန်အတွက်ကာကွယ်ဆေးအပြည့်အစုံထိုးဖို့လိုအပ်ပါတယ်။ထို့နောက်ကျွန်တော်အိမ်နှင့်ဤသောဆေးခန်းကိုရှာပြီးကျွန်တော်ဘာသာစကားပြောနိုင်သောမိသားစုဆရာဝန်သို့မဟုတ် GP ရရှိနိုင်ခဲ့သည့်အတွက်စကားပြန်မလိုပဲဆရာဝန်နှင့်ကောင်းကောင်းတွေ့ဆုံနိုင်ခဲ့ပါတယ်။ကျွန်တော်မိသားစုဆရာဝန်ဈေးခန်း၌ Medicare Bulk Billing Sign ပုတ်တက်ထားသည့်အတွက်ပိုက်ဆံပေးစရာမလိုပဲကျန်းမာရေးစစ်ဆေးနိုင်ခဲ့ပါတယ်။ Bulk Billing Sign ပုတ်မတက်ထားသောဈေးခန်းများတွင်ပိုက်ဆံအနည်းငယ်ပေးရန်လိုအပ်ပါတယ်။တညတွင်ကျွန်တော်ဇနီးအလွန်ဖျားနာသည့်အတွက်၃ည၃လုံးခေါ်ပြီး Luna Tinga Ambulance တောင်းဆိုခဲ့ပါတယ်။သို့ပေမဲ့၃ည၃လုံးကကျန်းမာရေးအရာရှိတဦးနှင့်ဖုန်းပြောဆိုခဲ့ပြီးနောက်အရေးပေါ်မဟုတ်မှန်းသိရှိခဲ့ပါတယ်။ထို့ကြောင့်ညအချိန်၌ဆရာဝန်နှင့်တွေ့ရန် Bulk Billing ဆရာဝန်ဌာနကိုဖုန်းခေါ်လိုက်ပါတယ်။ထို့နောက်ဆရာဝန်အိမ်သို့ရောက်လာပြီးစစ်ဆေးပြီးနောက်ဆေးဝယ်ရန်ဆေးလက်မှတ်ပေးခဲ့ပြီးပိုဆိုးရွာလာပါကအိမ်နှင့်ဤသောပြည်သူဆေးရုံအရေးပေါ်ဌာန Emergency Department သို့သွားရန်ညွှန်ကြားခဲ့ပါတယ်။ဤဩစတြေးလျနိုင်ငံတွင် Medicare Card ရှိပါကပြည်သူဆေးရုံ၌ပိုက်ဆံပေးစရာမလိုပဲအလကားဆေးကုသနိုင်ပါတယ်။ဩစတြေးလျရောက်ခါစလပိုင်းအတွင်းတွင်ကျွန်တော်တို့ကျန်းမာရေးစစ်ဆေးရန်ရက်ချင်းများစွာရှိခဲ့ပါတယ်။တခါတလေဆရာဝန်နှင့်အခြားကျန်းမာရေးအရာရှိများနှင့်တွေ့ရန်အတွက်ကျွန်တော်တို့ကိုယ်တိုင်ရက်ချင်းလုပ်ဖို့လိုခဲ့ပါတယ်။တရက်တွင်ကျွန်တော်ကလေးတယောက်ဆေးပလင်းတပူးနှင့်ဆော့နေပြီးသူ့ပါးစပ်ထဲတွင်အရာတစ်ခုခုအားဝါနေသည်ကိုကျွန်တော်တွေ့လိုက်ရသည့်အတွက်စိတ်ပူသဖြင့်ကျွန်တော်ဆွေမျိုးတယောက်ကိုမေးမြန်းရာတွင်အစိမ့်နှင်းပတ်သက်၍24နာရီခေါ်လို့ရသောဖုန်းနံပါတ်ရှိသည်ဟုကျွန်တော်အားပြောပါရယ်ထိုဖုန်းနံပါတ်မှာ131126ဖြစ်ပါရယ်ထို့နောက်ဩစတြေးလျတွင်အတော်အကြာနေထိုင်ပြီးသောအခါကျွန်တော်ဇနီးကိုဝင်ရှိသည့်အတွက်ကျွန်တော်တို့မိသားစုဆရာဝန် GP ကကျွန်တော်တို့အိမ်နှင့်ဤသောပြည်သူဆေးရုံတွင်လွှဲပေးပါရယ်ကျွန်တော်တို့မိသားစုဆရာဝန် GP ကလွှဲပေးပြီးနောက်မကြာခင်အရက်အတွင်းမှာပဲဆေးရုံကရက်ချင်းစာပို့လာပါရယ်သို့တော်လေဆေးရုံကပေးထားသောရက်ချင်းနေရမှကျွန်တော်ဇနီးတခြားကျန်းမာရေးဌာနနှင့်ရက်ချင်းရှိထားပြီးဖြစ်သည့်အတွက်တယ်လီဖုန်းစကားပြန်ဖုန်းနံပါတ် 131-453-9 ကိုခေါ်ပြီးနောက်ကျွန်တော်တို့လိုအပ်သောဘာသာစကားစကားပြန်ကိုတောင်းဆိုပြီးနောက်ဆေးရုံဖုန်းနံပါတ်ကိုပေးပြီးစကားပြန်အကူအညီဖြင့်ရက်ချင်းအတစ်ကိုပြန်တောင်းဆိုနိုင်ခဲ့ပါသည်ဆေးရုံရက်ချင်းသွားဖြစ်ခဲ့ပြီးကျွန်တော်ဇနီးအားကလေးမွေးသည့်အထိဆေးရုံရချင်းများကိုမှန်မှန်လာရန်လိုအပ်ကြောင်းညွှန်ကြားပြောဆိုပါရယ်ထို့အပြင်24နာရီခေါ်ဆိုနိုင်သောကလေးနှင့်မိခင်တူနာပြုဌာနဖုန်းနံပါတ်ကိုလည်းပြောပြပါရယ်ထိုဖုန်းနံပါတ်မှာ132229ဖြစ်ပါရယ်ကျွန်တော်ဆွေမျိုးမိတ်ဆွေများထားခဲ့ပြီးဩစတြေးလျတွင်ဘဝသစ်တည်ဆောက်ခြင်းသည်ခက်ခဲမှုများစွာရှိပါသည်။တနေ့၌ကျွန်တော် case manager နှင့်တွေ့ဆုံရာ၌ကျွန်တော် case manager ကကျွန်တော်စိတ်မချမ်းသာပဲစိုးရိမ်နေသည်ကိုရိပ်မိသဖြင့်ကျွန်တော်အားတခါတလေစိတ်လေခြင်းစိတ်ပူခြင်းခံစားချက်များမှပုံမှန်ဖြစ်သည်ဟုအားပေးပါသည်။ထို့အပြင်ဤကဲ့သို့သောစိတ်ပိုင်းဆိုင်ရာနှင့်ပတ်သက်၍ကူညီနိုင်သောအဖွဲ့အစည်းများရှိပါသည်ဟုလည်းပြောဆိုပါသည်ကျွန်တော် case manager ကစိတ်ပိုင်းဆိုင်ရာနှင့်ပတ်သက်၍ကူညီနိုင်သောအဖွဲ့အစည်းတစ်ခုဖြစ်သည့် Foundation House သို့ကျွန်တော်အားလွှဲပေးပါသည်ထို့အပြင်ကျွန်တော်နှစ်သက်ပါကကျွန်တော်မိသားစုဆရာဝန်ဆင်၌ပြောဆိုဆွေးနွေးနိုင်ပါသည်ဟုလည်းပြောဆိုပါသည်